နိုဝင်ဘာ6ရက်တနင်္လာနေ့မနက်7:00ဝန်းကျင်မှာပဲကောလင်းမြို့တစ်မြို့လုံးကိုပြည်သူ့ကာကွယ်တပ်ဖွဲ့တွေနဲ့မဟာမိတ်ပူးပေါင်းတပ်တွေကတိုက်လိုက်ပြီးလို့ကောလင်းခရိုင်တပ်ရင်း2ရက်တပ်ဖွဲ့ဝင်ကိုတောင်းနေကအခုလို့ပြောပါတယ
်။ကောလင်းမြို့ကအကုန်လုံးပြတ်သိမ်းလိုက်ပါပြီ။တစ်မြို့လုံးကိုအကုန်သိမ်းလိုက်ပြီဗျာ။မနက်3က7:00မနက်7:00လောက်ခရဲကအကုန်လုံးပြတ်ထွက်သွားတာ။ပြတ်ထွက်သွားတာဆိုတော့မနက်ကိုအစိုးကြီးမရှင်ဆွေးမရှင်ဆွေးတဲ့ခါကျတော့ဟိုခေတ်ထဲမှာကြံတဲ့ဟာတွေကျန်တဲ့အရာဝတ်တူဘက်ကိုအကုန်ပြန်ထွက်သွားကုန်လာကြ။ကျွန်တော်တို့အကုန်ရှင်းလင်းရေးဝင်ပြီးပြီးတော့မြို့လေးကမှရှိတဲ့ကျန်တဲ့ပြည်သူတွေလည်းတည်ထုတ်ပြီးဆက်တော်စီဘက်ကသူမှန်ဖမ်းမိတာက၂ယောက်တော့ရတယ်ဗျ။၂ယောက်ရတာက၁ယောက်ကတော့ကျွန်တော်တို့ခေါ်လာရင်တွင်းမှဟွာလုသွားတယ်၊ဖြီးသွားတယ်၊နောက်တစ်ယောက်ကတော့ဖြီးကြီးတယ်ဗျာကျွန်တော်တို့
။ကောလင်းမြို့တွင်ကစစ်ကောင်စီတပ်တွေအခြေပြုတပ်ဆွဲထားတဲ့ကောလင်းရဲစခန်းအားထားကတဲ့ထက်တန်းကြောင်မြေစရင်ယုံမြမစီပွားရေးဗန်နဲ့ထွေထွေအုပ်ချုပ်ရေးယုံတို့ကိုတိုက်ခိုက်သိမ်းပိုက်ခဲ့တာဖြစ်ပါတယ်။ကောလင်းခရိုင်တပ်ရင်း1နဲ့ရခိုင်တပ်တော် AA ပူးပေါင်းတဲ့တပ်ဖွဲ့တွေကကောလင်းမြို့ရှေ့ချမ်းနဲ့ကောလင်းခရိုင်တပ်ရင်း2နဲ့ကချင်လူမျိုးရေးတပ်မတော် KIA တို့ပူးပေါင်းတဲ့အဖွဲ့တွေကကောလင်းမြို့အနောက်ချမ်းတို့ကိုအတူပူးပေါင်းတိုက်ခိုက်ကြတာဖြစ်တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။အခုလိုကောလင်းမြို့ကိုသိမ်းပိုက်နိုင်တာဟာစကိုင်းတိုင်းတွင်မှာခရိုင်မြို့အဆင့်ကိုပထမဆုံးချိန်တိုက်ခိုက်သိမ်းပိုက်နိုင်ခဲ့တာဖြစ်တယ်လို့ဒေသတွင်းကာကွယ်ရေးအဖွဲ့တွေကကြေညာသလိုမြို့သားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနကလည်းအတည်ပြုသတင်းထုတ်ပြန်ထားပါတယ်။ကောလင်းမြို့ရဲစခန်းကိုနိုဝင်ဘာ5ရက်နေ့ညနေပိုင်းမှာဝင်သိမ်းနိုင်ခဲ့ပြီးရဲစခန်းရဲ့အချုပ်မှာဖမ်းထားတဲ့နိုင်ငံရေးမှုနဲ့စွဲချက်တင်ခံထားသူ83ဦးကိုလည်းကယ်ထုတ်နိုင်ခဲ့တယ်လို့ကိုတောင်းညီကပြောပါတယ်။ရဲစခန်းကိုသိမ်းပိုက်ရမှာလက်နက်နဲ့ကြီးအမြောက်များလဲတင်စီရမိခဲ့တယ်လို့ဆိုပါတယ
်။မနေ့တုန်းကရေစခန်းဝင်တဲ့ဟာက1983ယောက်ကျွန်တော်တို့မှာစီရင်တဲ့တိတိကျကျအကုန်လုံးကယ်ထုတ်နိုင်ခဲ့တယ်ဗျ။ရေစခန်းကမနေ့မှရတာမှကျွန်တော်တို့ရေမြောက်နေ့ပေါ့တို့ရေမြောက်နေ့မှာရေစခန်းဝင်ရတာဗျ။ကျွန်တော်တို့တနက်တီကလက်နက်တီကတော့အဲ့ကလက်နက်နဲ့ကြီးနဲ့အပြည့်စုံကတော့40ဟိုလက်နက်40ကျော်ရတယ်ဗျ။မျိုးစုံလက်နက်40ကျော်ရတယ်ပြီးတော့ဒီ1000ကျော်စီရင်နဲ့ဟိုသင်္ကေတရတယ်ဗျ။1983ယောက်ရှိတဲ့ဟာကိုကျွန်တော်တို့အကုန်လုံးဟိုဟာစနစ်တကျနဲ့အကုန်လုံးခေါ်ထုတ်နိုင်ခဲ့တယ်ဗျ။
တိုက်ပွဲဖြစ်စဉ်အတွင်းမှာကောလင်းမြို့ကိုစစ်ကောင်စီ၄ချောင်းကနေအကြိမ်20ကျော်တိုက်ခိုက်ခဲ့တယ်လို့ကာကွယ်ရေးအဖွဲ့တွေကပြောပါတယ်။စစ်ကောင်စီဘက်ကတိုက်ပွဲဖြစ်ရာနေရာတွေဖြစ်တဲ့ဝန်းတိုကန့်ဘလူးစားတဲ့ဒေသတွေကိုလက်နက်ကြီးနဲ့ပစ်ခတ်မှုတွေရှိခဲ့တာကြောင့်နေအိမ်ပျက်စီးရာနဲ့ထိခိုက်ဒေဆုံးတာတွေရှိတယ်လို့လည်းဒေသခံတွေကပြောပါတယ်။ကောလင်းမြို့မှာဖမ်းမန်းကြီးအဖြစ်ဒေသခံ6000ကျော်ရှိပါတယ်စစ်ရှောင်ကူညီသူတွေကဒေသခံတွေကိုကယ်ထုတ်ပြီးစစ်ပေးရှောင်နိုင်တဲ့နေရာတွေကိုခေါ်ထုတ်ပေးတာရှိပေမဲ့တချို့ဒေသခံတွေကမြို့ပြင်ကိုမထွက်ဘဲမြို့ရင်းမှာပဲနေနေကြတယ်လို့ဆိုပါတယ်ဒီကနေ့မှာကောလင်းမြို့ကိုသိမ်းပြီးလို့အထီးတွေ့တိုက်ပွဲတွေပြီးပြီဆိုပေမဲ့ကောလင်းမြို့ဘက်ကလေကြောင်းကနေထပ်မံဘုံကျဲတိုက်ခိုက်လာမှာကိုကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ရှောင်ကူညီသူတွေကစိုးရိမ်လာကြောင်းဒေသခံအားလုံးမြို့ပြင်ထွက်ပြီးစစ်ရှောင်ကြဖို့ဖြောင်းပြနေတယ်လို့စစ်ရှောင်ကူညီသူတို့ကအခုလိုပြောပါတယ
်။ကျန်တဲ့ဟာကတော့ကျန်သေးတယ်ဗျာ။ဟိုလူကြီးမဆက်တဲ့လူတွေလည်းရှိတယ်။ကျွန်တော်တို့ရသလောက်ကတော့နားလေအောင်ဖြောင်းပြပြီးမှထုတ်နေတယ်။ဘုံချမှာပူရတယ်။ကျွန်တော်တို့ဒီတိုင်းလူရှိနေတဲ့ခါကြောင့်မို့လားဟိုဟာရဟန်းရင်နဲ့ပြစ်တာဟိုစိုက်စားနဲ့ဒီလက်နဲ့ကြီးနဲ့ပဲပြစ်တာလို့လူမရှိတဲ့ခါကြောင့်ဒီလိုလူတွေမရှိတဲ့ခါကျရင်ဘုံချလိုက်မှပူရတယ်ကျတော့ဆက်ပါဒီမှာကျွန်တော်တို့အကုန်လုံးဆောင်ရွက်ပြီးမှတော့ထုတ်နေတယ်။အေးရတယ်လို့တော့ကျွန်တော်တို့တမျိုးလုံးကိုပတ်ထည့်ပြီးမှရှင်းဟိုဟာရှာကြည့်ရရှာကြည့်တော့ဟိုဝင်းချခတ်ထားတဲ့အိမ်တွေပါတွေကတော့ဟိုအစ်စည်းကြီးကမှဝဲဟွာလို့တဲ့တရားရင်နဲ့ဆုံးလမ်းမှာကြဆုံးနေတဲ့ဟာကျတော့မြို့သူကြီးရုပ်လောင်းတလောင်းရင်မြို့သားရုပ်လောင်းတလောင်းရင်အဲ့ဒါတွေ့ရတယ်ဗျာ။ပြီးတော့ကျွန်တော်တို့ကျော်စီယာအကြောင်းမှာပေါင်ကိုဆက်ကစားဖက်ကပြစ်လိုက်လို့တနက်နေ့ကိုပေါင်ကိုမှန်လိုက်တဲ့တန်ရာနဲ့ပြည့်ပြည့်လုံမိဆုံးသွားတဲ့မိန်းကလေးတယောက်လေအဲ့ဒါပဲရှိရတယ်ကြာ။အဲ့ဒါသိစမှုကတော့မရှိရဘူးလေ။တွေ့ရအောင်ပ
ြ။ကောလင်းမျိုးဘော်ကနေထွက်လာကြတဲ့စစ်ပေးရှောင်းတွေအတွက်ကောလင်းနယ်တစ်ခုလုံးကနေထိုင်ရေးနဲ့စားတောက်ရေးအားလုံးကိုတာဝန်ယူဆောင်ရွက်ပေးကြတယ်လို့စစ်ရှောင်းကူညီသူတွေကဆိုပါတယ်။စကိုင်းတိုင်းတွေကကောလင်းကလေးတမူးမြောင်းဒီပဲရင်စားတဲ့ဒေသတွေနဲ့မကွေးတိုင်းတွင်ကကံကောစားတဲ့ဒေသတွေမှာစခန်းသိမ်းတိုက်ပွဲတွေဖြစ်လာပြီးတစ်တုံညာနှစ်ကုံစစ်စီစတင်ပြီးတပတ်ကျော်ကြာမှစကိုင်းတိုင်းတွင်မှာလည်းစီအေးရှင်ကတဟုံလို့ပို့ပြီးမြင့်တက်လာနေတာဖြစ်ပါတယ်ခင်ဗျာ။